စကိုင်းတိုင်းဘူတလင်နယ်ထဲမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကာကွယ်တပ်ဖွဲ့တွေနဲ့စစ်ရေးတင်မာနေပါတယ်ရဲသားတွေတပ်ဖြတ်ခံရတာတွေရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်ဘူတလင်နယ်ကအခြေအနေတွေကိုနန်းလောင်ကပြောပြမှာပါ
စစ်တပ်စစ်ကြောင်းကြားဖြတ်တိုက်ခိုက်ခံရတဲ့အတွက်စကိုင်းတိုင်းဘုဒ္ဓလင်းမြို့နယ်တဲကကျေးရွာရဖက်ကိုစစ်တပ်ဖက်ကတကြော့ပြန်နေမြေရှင်းလင်းရေးတွေလုပ်နေတာလို့ကာကော်ရေးတပ်ဖွဲ့ရဖက်ကပြောပါတယ်စက်တင်ဘာ၄ရက်ကအနောက်မြောက်တိုင်းစစ်သနာချုပ်ကနေထွက်လာခဲ့တဲ့စစ်တပ်စစ်ကြောင်းကိုကာကော်ရေးတပ်ဖွဲ့ရဖက်ကလက်နက်ကြီးတွေအပြင်ဒရုန်းတွေနဲ့တိုက်ခိုက်တာရှိခဲ့ပေမဲ့လက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲဖြစ်တာမရှိသေးဘူးလို့လည်းဆိုပါတယ်ဘုဒ္ဓလင်စီရဲ့အခြေအနေနဲ့ပတ်သက်လို့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။မုံရွာကနာမခနဲ့ထွက်လာတာပေါ့။ကန်ဆွေရင်တော့ဒီကျွန်တော်တို့ယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်မှာတ냐အိတ်ပြီးတော့သူတို့နောက်ထပ်တိတ်ရွာပေါ့။အခုတော့ကိုကိုစုကိုရောက်နေနောက်တိတ်ရော်တော့ပေါ့။တိတ်ရော်တော့လည်းဝင်သွားတယ်။အခုချိန်ထိတော့ကျွန်တော်တို့ဟိုပေါ့ထိတွေ့မှုတော့မရှိသေးဘူးပေါ့ကျွန်တော်တို့လက်နက်ကြီးငါဘောဘယ်နဲ့ကြီးကိုတုံးလို့နေမှာကျွန်တော်တို့စောင့်ပြီးတော့ဟိုပါပေါ့တက်နိုင်တဲ့လောက်လုပ်နေရပါဟုတ
်စစ်တပ်စစ်ကြောင်းဟာပုတ္တလင်းမြို့ကိုဥတီနေပြီးတော့မြေပြင်ကစစ်ကြောင်းအပြင်ဝေဟင်ကလည်းရဟတ်ရင်တွေနဲ့လမ်းကြောင်းရှင်ပစ်ခတ်တာတွေရှိနေတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်စစ်ကြောင်းဖြတ်တန်းခဲ့တဲ့ခြေရွာတွေမှာအရက်သားနှုတ်သက်ဖြတ်ခံရပြီး20ထက်မနည်းလဲဖမ်းဆီးခံရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ်
တပည့်ရောင်ရှင်ကတော့တို့ကိုတိုင်ဝတ်ဖြစ်သွားတဲ့ရွာလက်ရှိချိန်ကြီးရှောင်နေတော့မယ်။အမဒီအခုထိုးလာတဲ့စစ်ကြောင်းမှာဟိုပန်းခံရတဲ့ပြည်သူရှိတယ်။ပြစ်ဒဏ်ခံရတဲ့ပြည်သူ၂ယောက်ရှိတယ်။ဖမ်းဆီးခံစစ်ကြောင်းမှာဖမ်းဆီးခံရတဲ့ပြည်သူက25ယောက်ဝန်းကျင်ရှိတယ်ပေါ့နော်။မိကလေးအများစုပါတယ်လို့ပြောရတယ်။ဟိုကရုံလေးကုန်းကအများဆုံးပါတယ်လို့ကြားရတယ်။သူကရွာထဲကိုပြစ်ဝင်ဝင်ရတာဆိုတော့အလိုဖမ်းခံရတာပေါ့။ဖမ်းခံရတဲ့နေပြည်တော်ကတော့
စက်တင်ဘာ30ရက်ကကုရော်ကျေးရွာကိုစစ်ကူသွားတဲ့စစ်သက်စစ်ကြောင်းကုရော်ကနေပုဒ်တလင်းကိုအပြန်စီပါနဲ့ရွာရှိကျေးရွာအနီးမှာကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်တာပါကြားဖြတ်တိုက်ခိုက်ခံရတာကြောင့်စစ်သက်ဖက်က39ယောက်သေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုသလို48ယောက်စစ်သုံးမှအဖြစ်ဖမ်းဆီးခံခဲ့ရတယ်လို့ဆိုပေမဲ့ထိတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတင်ထုတ်ပြန်တာတော့မရှိသေးပါဘူးအာတရားနေပါစစ်သက်စစ်ကြောင်းကြားဖြတ်တက်ခိုက်ခံရတဲ့အတွက်ဘုဒ္ဓလင်နယ်တဲကကြေးရွာတွေကိုလေကြောင်းကဘုံကျဲတက်ခိုက်ခဲ့တာတွေရှိခဲ့ပြီးတဲ့နောက်အခုလိုတကြော့ပြန်နေမြေရှင်းလင်းရေးတွေလုပ်နေတာလည်းဖြစ်ပါတယ်စစ်သက်ဖက်ကတကြော့ပြန်နေမြေရှင်းလင်းရေးတွေဆောင်ရနေတဲ့အတွက်အရင်တိုက်ပွဲဖြစ်ခဲ့တဲ့အနီးကကြေးရွာတွေအပြင်စစ်သက်စစ်ကြောင်းထိုးတဲ့လမ်းတစ်လျှောက်ကြေးရွာတွေကဒေသခံတွေပါစစ်ဘေးရှောင်နေရပြီးတော့စစ်ဘေးရှောင်လူဦးရေတပေါင်းကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်